ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒေသတွေဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေလူရကိုခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေဟာနေရာထိုင်ခင်းအမိုးအကာမလုံလောက်တာနဲ့အတူစားရေးတောက်ရေးအခက်အခဲတွေလည်းဆက်ပြီးတော့ကြုံနေကြပါတယ်။စကိုင်းတိုင်းတွေကစစ်ဘေးဒုက္ခသည်တချို့ဆိုရင်လည်းသွေးလွန်တုပ်ကွေးရောဂါဖြစ်နေကြပါတယ်။အခုလိုဒီစစ်ကြောင့်ဒုက္ခရောက်နေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလီမာကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်ရဲ့ကယားပြည်နယ်နယ်စပ်ဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ခုချိန်ထိလနဲ့ချီတောတောင်ထဲမှာပုန်းခိုတိမ်းရှောင်နေကြရတဲ့စစ်ဘေးဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ဆက်လက်ကြုံနေကြရပါတယ်။အထူးသဖြင့်မိုးရေရွာသွန်းနေချိန်မှာနေရာထိုင်ခင်းအမိုးအကာလုံလောက်မှုမရှိတဲ့အခက်အခဲကိုအဓိကကြုံကြရတယ်လို့မိုးပြဲမျိုးဘကဒုက္ခသည်တွေကိုကူညီနေသူတယောက်ကပြောပါတယ်။
အခုရပိုင်းကမူကောင်းနေတော့ဒီဖက်ဒီတာဟာကပေါ်ပေါ်ဒီကအကြီးကြီးချန်တော့မဖြစ်ဘောနော်မူးမလုံလာရိအဲ့လိုမျိုးဘောနော်မူးရရင်တော့တော်တော်လေးကိုသူတို့ကအဆင်မပြေတယ်လိုအပ်လာတော့ဒီအမိုးအကာလေးပေါ့အမိုးအကာလေးစုစုမလုံလောက်လာရိရှိတယ်ဆက်မလုံလောက်လာရိလည်းများတယ်နမိတာစု၃မိတာစုမူးကာတင်းရဲ့တလုံးနဲ့ပဲအတူနေနေရတာတွေရှိတယ်သာတော့ပိုင်းကကြတော့ဒီအလူချင်းနေရတဲ့ဟာပဲအထံွေပေးနေရတယ်ပေါ့လုံလုံလောက်မှုခါကြတော့လည်းမရှိနိုင်ဘူး
တိုက်ပွဲဖြစ်တဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကကျေးရွာတွေနားတက်ဆွဲထားတာရွာတွေဘက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်စစ်ပီးဒုက္ခတွေအများစုအခုချိန်ထိနေရက်မပြောင်းနိုင်ကြသေးပါဘူး။ဘေးလွတ်ရာပုန်းခိုနေကြရတာတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့ဒုက္ခတွေဟာစားရေးတောက်ရေးခက်ခဲနေကြသလိုကျန်းမာရေးဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါတယ်။မိုးကတဲတဲ့မိုးမလုံလို့အိယာကင်းတွေထင်းတွေမိုးဆူနေပြီးချက်ရည်ပြုံရည်လည်းအခက်တွေ့နေရတယ်လို့ဒီမောဆိုးမြို့နယ်ကစစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်
။မိုးရလို့ရှိတော့တခုကစစ်ဘေးတခုကကြောက်ရောမလဲ။ညီရတော့တခုပေါ့။ဒါနဲ့အခက်ခဲရတော့မလဲ။ချင်းရဲ့မိုးကမိုးမလုံးလို့ပြောအဲ့ရဆိုးရောဆိုးရောမလဲပေါ့။မိုးဆိုးတော့ဘလို့မှအိပ်လို့ရမှာမဟုတ်ဘူး။ရောအမကြီးဘောကကျွန်တော်မမကြည့်ရင်တော့ကျောင်းအရေးလဲဆောင်ရဆောင်ရလဲဆိုတော့လဲစာနေပြီအဘဒီမဆိုတော့အင်ဂျင်စင်ကြမှာပဲနော
်ခုလိုကြားပြီနဲ့ဘက်ကစစ်ပြေးဒုက္ခတွေနေရေးစားရေးခက်ခဲနေကြသလိုသခိုင်းတိုင်းဝက်လက်မြို့နယ်တွေကစစ်ပြေးလူရတိတ်ဆောင်နေကြရသူတွေမှာလဲအလားတူအခက်ခဲတွေကြုံနေကြရတယ်လို့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
ရှင်ရတော့ပြည်သူတွေဒုက္ခရောက်တာတော့ကြီးကျယ်ပဲမိုးရွာတွေရောပြတ်တက်ပြီးတော့ဟောပြီးမိုးကတဲ့လေးနဲ့ကြီးရဆံရနဲ့ဒီတော့စူးဝါးဒုက္ခရောက်နေကြတာပေါ့ဆိုင်တောက်တာတော့တော်ကိုပြည်လဲစီးဝါးဆိုတော့ဝေးပေါ်ပြီးဆိုင်တောက်တာတော်တော်ဒုက္ခရောက်ခက်ခဲတွေရောက်နေကြတာဆိုင်တောက်ရဲ့ခက်ခဲဆိုတော့တူတူတွေအကုန်ကြီးရှုပ်ပေါ့ဘေးရွာတွေရောတော်တော်များများအကုန်ပြတ်မိုးနေတော့ကြတော့ဆက်စားပြတော်တဲ့ကိုစံမရှိတော့အောင်ကိုငတ်ပြနေကြတဲ့ဘဝရောက်နေကြပြီ
ကဲဘလူမျိုးနဲ့ကိုးထောင်ဖို့တိုက်နေတဲ့ကကြေးရော်တွေဘက်မှာလဲစစ်တပ်တွေစစ်ရေးလှုပ်ရှားနေတာကြောင့်ဒေသခံတွေထွက်ပြေးနေကြရတာလအတော်ကြာရှိနေပါပြီ။အခုချိန်ထိလဲရွာတွေတဲကိုပြောင်းမဝင်နိုင်ကြသေးပဲစစ်ဘေးရှောင်နေကြရဆဲဖြစ်ပါတယ်။အခုလိုမိုးရသည်မှာသွေးလွန်တုပ်ကွေးရောဂါနဲ့ဖျားနာနေကြသူတွေအတော်များပင်မဲ့ကုသနိုင်မှုဆေးဝါးမရှိဖြစ်နေတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်။
ဒီကလူရကတော့ကျွန်တော်တို့စီးဝါးပါစီးဝါးကတော့ကျွန်တော်တို့ဝေကတော့ဝယ်လို့လည်းမရတာဆိုတော့စီးဝါးမှာအဆက်ဆက်ဖြစ်နေတာ။ဆန်တော်ကြီးအရှင်ကလည်းဒီကျွန်တော်တို့အရာတော်တော်လေးကအခုဒီမှာဥပ္ပယောင်နဲ့ပြေလွန်တက်ရှိဖြစ်တဲ့တကယ်လို့အခုအကုန်လုံးမှာဆက်မှတ်တော်တော်လေးကဖြာနာနေကြတာ။စီးဝါးကတော့ဆက်မှတ်ဒီဘက်ကတော့အခုချိန်မှာတော့ကျွန်တော်တို့ကအခုကမရဘူးကြ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပဋိပက္ခနဲ့မလုံမချုံမှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ6သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေမှာဖော်ပြထားပါတယ်ရှင်။